Hello.
မိုက်ဒီနေ့နိုင်ငံတကာလူ့အခွင့်အရေးနေ့မှာမြန်မာပြည်ရဲ့လူ့အခွင့်အရေးအခြေအနေကိုအမဘယ်လိုသုံးသပ်ပြောဆိုနိုင်မလဲခင်ဗျာ
။လူ့အခွင့်အရေးအခြေအနေကတော့လုံးဝကျေနပ်ဖို့ဆိုတာတော့လူပါသေးတယ်။ဒါပေမဲ့လူပဲပြောပြောအရင်ဆယ်နှစ်ကစလို့ရှိရင်တော့တက်တက်မှုရှိတယ်လူပြောရမှာပေါ့
။ချောင်းပွင့်ဆိုင်တွေ့ဆုံရေးတို့လေးပွင့်ဆိုင်ဆွေးနွေးပွဲတို့နဲ့ပတ်သက်ပြီးအစိုးရနဲ့တက်မတော်ခေါင်းဆောင်အတိုင်းဝိုင်းကပြောဆိုနေကြတာတွေကိုအမဘယ်လိုမြင်ပါသလဲခင်ဗျာ။
ဒါတော့မလို့ချင်လို့ရှိရင်တကယ်တွေ့ဆုံဆွေးနွေးပွဲတွေမဖြစ်စေချင်ရင်တော့မျိုးမျိုးတော့ပြောမှာပေါ့ဖြစ်စေချင်တော့အလွယ်လေးပါပဲ
ရန်ကုန်တိုင်းလွှတ်တော်ကစန္ဒပွင့်ဆိုင်ဆွေးနွေးဖို့ဒီကနေ့ဆုံးဖြတ်တောင်းဆိုတာကိုအမဘယ်လိုယူဆပါသလဲခင်ဗျအ
ဲ့ဒါလေညင်းတော့ကလေ၄ပွင့်တောင်းတော့က၁၄ရောက်တွေ့မလို့လို့ဘာလို့လို့နောက်တစ်ခါ၆ပွင့်ဆိုင်ဆိုတော့အခု၁၂ပွင့်ဆိုင်လို့လို့အဲ့လိုဟာတွေလှုပ်ထားကြတယ်တော့ဘာအနေနဲ့တော့တကယ်ဆွေးနွေးပွဲတွေမဖြစ်မြောက်အောင်လို့ဥတည်တယ်လို့ပဲဒီလိုပဲပုံပုံနေနေပြောရမှာပဲ
ဟုတ်ကဲ့2ပွင့်3ပွင့်4ပွင့်14ပွင့်6ပွင့်12ပွင့်စသဖြင့်မြန်မာနိုင်ငံကြီးမှာအပွင့်တွေကလည်းများလိုက်တာခင်ဗျာနိုင်ငံကြီးတွဲဆုံပွဲတွေကိုနိုင်ငံကြီးတွဲဆုံပွဲတွေကိုမိတ်ဆုံစားပွဲအဆင့်နဲ့ပို့ပြီးအကျိုးရှိအောင်ဘယ်လိုဆောင်ရွက်သင့်တယ်ထင်ပါတယ်ခင်ဗျာ
ဘယ်လိုဆောင်ရွက်သင့်တယ်ဆိုတော့စိတ်ပြောင်းအောင်မှာပေါ့ဒီနိုင်ငံကြီးဆွေးနွေးပွဲဆိုတာတိုင်းပြည်ရဲ့ကံကြမ္မာတိုင်းပြည်ရဲ့နာဂအတွက်အရေးကြီးတယ်ဒါဟာလေးလေးနက်နက်နဲ့ပတ်တိရှိရှိနဲ့ရင်ဆိုင်ရအောင်မယ်ဆိုတော့လက်ခံမှုလိုတာပဲ
တိုင်းသားအဖွဲ့တွေနဲ့အစိုးရအကြမ်းမှာငင်းညာကြီးကတဖြည်းဖြည်းပိုဝေးသွားတယ်လို့ပဲမအောင်ဘယ်လိုမြင်ပါသလဲခင်ဗျာ
အခုတလောကတော့တိတ်ပြီးတော့အဆင်ပြေတဲ့ပုံရှိဘူးဒါပေမဲ့ဝမ်ရောတိတ်ပြီးတော့မှတ်ချက်မချချင်တာဟာမိလာကလေးပင်လုတ်တယ်ဆိုတဲ့သဘောမျိုးလည်းမဖြစ်စေချင်ဘူးအဆင်မပြေမှုတွေရှိနေတယ်ဆိုတော့လည်းအများအသိပါပဲ
အစိုးရသတင်းစာတွေမှာဒီလာဇာမိုင်းဖော်ပြခဲ့တဲ့ဘာသာရေးဒူးရီထိန်းချုပ်ရေးနဲ့တလင်တမယားစနစ်ဥပဒေကြမ်းတွေနဲ့ပတ်သက်ပြီးတော့အမရဲ့သဘောထားကျွန်တော်သိခွင့်ရမလားခင်ဗျာ
အမရဒီချိန်မှာဒီဥပဒေကြမ်းတွေကိုဘာဖြစ်လို့လောက်တော့မှအစောတည်းနဲ့လုတ်ချင်လာလဲဆိုတာစဉ်းစားကြပဲလို့ဒီလိုပဲတွေးမိပါတယ
်ဟုတ်ကဲ့နိုင်ငံခြားရေးနှီးမြှုပ်နှံမှုဆိုင်ရာနီးဥပဒေနဲ့ပတ်သက်ပြီးအမအကိုအချက်လက်ရှာဖွေပေးတဲ့ပုံကိုယ်တည်းကနောက်ဆုံးအခြေအနေကိုမတင်ပြခဲ့ဘူးလို့ကြားပါတယ်အဲ့ဒါကိုဟုတ်ပါသလားခင်ဗျာ
အဲ့ဒါလုံးဝတော့မဟုတ်ပါဘူးဒီနီးဥပဒေတွေထုတ်ထားတယ်ဆိုတာလေကျွန်တော်တို့တောင်မှကြေကြေပြန့်ပြန့်ထုတ်ထားကြတာပြောတခါမှတွေ့ရသေးဘူးအဲ့ဒီလိုလာပြီးတော့လွတ်တော်တွေမှာရှင်းပြီးတော့ဒါထုတ်ပြီးပါပြီပြောတော့မှာပဲဒီစာအုပ်တွေတွေ့ဘူးတော့လေ
ဩဟုတ်ကဲ့ရွေးကောက်ပွဲကိစ္စအပါဝင်ပေါ့ခင်ဗျာအမတို့ပါတီကအခုနောက်ဆုံးဆောင်ရွက်နေတာတွေသိပြစေခင်ဗျာ
ဒါတော့ဟိုပြောစရာမရှိပါဘူးရွေးကောက်ပွဲဆိုတာရွေးကောက်ပွဲဖြစ်ခံကြီးမှာထပြီးလောရတဲ့ကိစ္စလို့သူကထင်တယ်။ဒါနဲ့မတော်ကတော့ရွေးကောက်ပွဲဆိုတာဟာ9နှစ်ကြိမ်ပဲဖြစ်ဖြစ်၄နှစ်ကြိမ်ပဲဖြစ်ဖြစ်ပေါ့နော်သူစတီကာစီမင်းအရာဒီသူတွေကနေပြန်ပြောနိုင်ငံရေးအခြေအနေကိုသုံးသပ်တဲ့နည်းတစ်ခုပါ။အဲ့တော့နိုင်ငံရေးဆိုတာတစ်ချိန်လုံးလုပ်နေရတဲ့ကိစ္စတွေပါရွေးကောက်ပွဲနားမှာထပြီးလုပ်တယ်ဆိုတာမျိုးမဟုတ်ပါဘူ
း။ဟုတ်ကဲ့ခင်ဗျာ။အမတို့ပါတီပြန်ကြားရေးဌာနကစာရေးဆရာတယောက်ကစာပေဟောပြောပတ်တစ်ခုမှာဘာသာရေးဆိုင်ရာပြောဆိုခဲ့တာတွေနဲ့ပတ်သက်ပြီး6ဦးမြို့နယ်တာဂါတွေကပါတာနေကုစနာကန်ဆောင်တပိတ်မှောက်တာရှိပါတယ်အဲ့ဒီဆိုင်ဆရာရဲ့ပြောကြားချက်တွေကိုအမဘယ်လိုမြင်ပါသလဲခင်ဗျာ
ဒီဟာတွေကသူမပြောသင့်တဲ့ကိစ္စတွေပဲဒါသူပုတ်ကွေးရပြောတာပဲဖွဲ့ချုပ်နဲ့ဘာမှမဆိုင်ပါဘူးအဲ့တော့ဘယ်ဘာသာဟိုမဆိုလေးလေးဆော့ဆော့ဆက်ဆံမယ်ဒီကိုဘာသာ solution နဲ့လေးစားသူတခြားလူဘာသာလည်းလေးစားရမယ်ပေါ့အဲ့တော့ဒီဘယ်ဘာသာဝဲမဆိုဒီလိုမလေးမစားပြောတာတော့မလုပ်သင့်တဲ့ကိစ္စပါ
ဟုတ်ကဲ့ခင်ဗျမရေဘိုးချုပ်မွေးနေ့ဂုံပြုဖို့အမအစီအစဉ်ဆောင်ရွက်နေတာများကျွန်တော်သိရမှာခင်ဗ
ျဒါအဖွဲ့ချုပ်ကနေပြီးတော့ရာပြည့်နှစ်ပေါ့နှစ်ဆိုတော့တရက်ထဲမဟုတ်ပါဘူးဒါတစ်နှစ်လုံးကျင်းပသွားမှာအဲ့ဒါကော်မတီကနေပြီးတော့တာဝန်ခံပြီးတော့လုပ်နေတာပ
ါဟုတ်ကဲ့ဘိုးချုပ်ရုပ်ရှင်ရိုက်ကူးရေးကတော့နောက်ဆုံးအချိန်နေဘယ်လိုရှိပါသလဲခင်ဗ
ျစောစောလုံးကသူတို့ဒီအမီးပေါ့နော်အမီးအစမ်းစစ်ပြီးတော့တချို့အခန်းလေးတွေကိုရိုက်ဖို့ဆိုပြီးတော့လုပ်ကြပါတယ်ဒါပေမဲ့ပထမဦးဆုံးရိုက်တဲ့အခါမှာနည်းနည်းသူတို့လူကျင်သလောက်အချင်းမရှိလို့ဆိုပြီးတော့အခုပြန်ရိုက်မယ်လို့ကြားပါတယ်
နေပြီးတော့စစ်ရုံးချုပ်မှာတခြားမြန်မာခေါင်းဆောင်အယုတ်ကြီးတွေရှိတာကျွန်တော်ကြားရတာပေါ့လေအဲဘိုးချုပ်ရုပ်ထုတော့မရှိဘူးခင်ဗျာဒီကိစ္စကိုလွှတ်တော်အမတ်တရားတင်ပြဆွေးနွေးတာမျိုးတင်ပြဆွေးနွေးမှုအစီအစဉ်များအောင်မရှိဘူးလားခင်ဗျာ
စစ်ရုံးချုပ်ကတော့ဘာတော့လည်းမရောက်ဘူးတခြားဘယ်လွှတ်တော်ကိုယ်စားလှယ်တွေရောက်ဘူးလဲတော့မသိဘူးရှိတာမရှိတာတော့မပြောလို့ရှိရင်မသိပါဘူးတခြားမှလည်းမရောက်ဘူးပါဘူးစစ်ရုံးချုပ်က
โอเคအဲ့ဒီမှာဟိုကျွန်တော်တို့အရင်ခေါင်းဆောင်တွေဘီရင်တွေစစ်ခေါင်းဆောင်တွေပေါ့လေရုပ်ထုကြီးတွေရှိတယ်လို့ကျွန်တော်လည်းမမြင်ဘူးဒါပေမဲ့တွေ့ရဘူးတယ်ပေါ့လေအဲရုပ်ရှင်ထဲမှာအဲ့တော့အတိကဘိုးချုပ်ခေါင်းဆောင်ဆိုတော့ဘိုးချုပ်ပုံကြတော့မရှိတာကျွန်တော်လွတ်တော်အမတ်တရားဒါမျိုးဆိုလွတ်တော်မှာပြောလေးရှိတယ်လေအခုတော့ကျွန်တော်တို့ပြောတာမကြလို့ပ
ါလွတ်တော်အမတ်တရားသိရလားမသိဘူးလွတ်တော်အမတ်တွေဘယ်နှယောက်ရောက်ဖူးလဲမသိဘူးစီရင်ချုပ်က
မိုက်မြန်မာပြည်မှာဒီလူကြီးတွေအထက်အရာရှိတွေလာမယ်ဆိုမှအမြင်ကောင်းအောင်လှုပ်ထားတွေရှိပါရခင်ဗျာကျမ်းမိုင်ဝင်ကြီးလာမယ်ဆိုမှလူနာတွေအဝတ်စားထုတ်ပေးတာစေုံတန်ရှင်လှုပ်ထားမျိုးပေါ့ခင်ဗျာအဲ့ဒါပြီးခဲ့တဲ့ရက်ပိုင်းနော်ဝေးဘုရင်မင်းမြတ်လာတော့ကကောဝေးစိတ်ကမ်းမှာရှိတဲ့စင်းရဲသားအိမ်တွေအစိုးရဖယ်ရှားခဲ့ပါတယ်။ဒါဟာနိုင်ငံဂုံတိုက်ခါအတွက်လို့အစိုးရအရာရှိတယောက်ကပြောပါတယ်။ဒါပေမဲ့နော်ဝေးနိုင်ငံခြားရေးဌာနကတော့စင်းရဲတာဟာဖုံးကွယ်ရမယ့်ကိစ္စမဟုတ်ပါဘူးလို့ပြောတယ်။အမဘယ်လိုမြင်ပါသလဲခင်ဗျာ
ကိုယ်တိုင်ကဆင်းရဲနေလို့ရှိရင်ဒီဆင်းရဲတဲ့ကိစ္စတွေပြေလည်သွားအောင်လို့လုပ်ရမှာပေါ့လူများကြည့်ကောင်းအောင်လို့အပေါ်ရန်ကြောလေးလုပ်ထားဘာမှအထိပ္ပယ်မရှိဘူးတကယ်ဆိုတာနိုင်ငံတနိုင်ငံရဲ့အစိုးရဟာအဓိကတာဝန်ယူရမှာကိုယ်တိုင်ပြည်ကိုယ်ပြည်သူတဲ့တာဝန်ယူရမှာကိုယ်ပြည်သူကိုတာဝန်ခံရမှာကျန်တဲ့အပြင်လူတွေအမြင်ကောင်းအောင်လုပ်ရမှာမဟုတ်ဘူ
းဟုတ်ကဲ့မြန်မာပြည်မှာနှစ်စဉ်ကိုဝင်ဆောင်2000လောက်နဲ့ကလေး9000လောက်ဟာကြိုတင်ကာကွယ်နိုင်တဲ့ယောဂါတွေနဲ့တိတ်ဆုံးနေကြတယ်လို့ကပ္ပဘန်ကပြောပါတယ်ခင်ဗျာအလူလူကျမ်းမာရေးအတွက်အမအနောက်ဆုံးဆောင်ရွက်နေတာများကျွန်တော်သိပြရစေခင်ဗျာ
ဟောရောကနေပြီးတော့ဒီသတ်သတ်မှတ်မှတ်လူလူကျမ်းမာရေးအတွက်ဆိုပြီးဆောင်နိုင်တဲ့အဖွဲ့အစည်းမဟုတ်ပါဘူးဘာဖြစ်လို့ဒါကဟောရောအစိုးရမဟုတ်ဘူးဒီကိစ္စကိုလုပ်အောင်မှအစိုးရဒါနဲ့အဖွဲ့ချုပ်ကတော့တနိုင်လည်းများအဖွဲ့ချုပ်ရဲ့ကျမ်းမာရေးကွန်ရက်နဲ့လုပ်နေပါတယ်အဲ့ဒီဟာလည်းဘယ်လိုပဲသွားသွားပေါ့နော်ဒီလိုကုပေးတဲ့အခါကျလို့ရှိရင်လူတွေထောင်နဲ့တောင်းနဲ့ချီပြီးလာတယ်ဆိုကြရတာကျမကြီးနဲ့ပတ်သက်လို့စောင့်ရှောက်မှုဟာဘယ်လောက်လိုအပ်နေလဲဆိုတာတော့ပြပါပဲဒါပေမဲ့ဒါလည်းမတို့တနိုင်လေးပဲလုပ်ရတာပေါ့နော်တနိုင်လေးပဲလုပ်နိုင်တာအများကြီးလုပ်ဖို့လိုပါသေးတယ်နောက်ပြီးတော့ဒီလွှတ်တော်အနေပြီးဖွဲ့စည်းထားတဲ့ရန်ကုန်ဆေးရုံကြီးပြုပြင်မမကြီးကော်မတီကလည်းတနိုင်လေးများတော့အလုပ်ကိုစူးစမ်းပြီးတော့ရုံးကန်ပြီးတော့လုပ်ရတာပဲလုပ်ရတာလည်းလွယ်တာမဟုတ်ပါဘူး
ဟုတ်ပါရဲ့ခင်ဗျာမအဲ့ဟိုနောက်ဆုံးမေးခွန်းလေးတစ်ခုမေးပြစီမြန်မာနိုင်ငံမှာချမ်းသာနေသူတွေလည်းအများကြီးပါပဲခင်ဗျာဒါပေမဲ့လည်းပြည်သူအများစုဆင်းရဲငတ်မို့နေတဲ့အချိန်မှာပြည်သူကိုယ်စားလှည့်တော်အမတ်တွေကလစာဆယ်သိန်းနေတဲ့2000ယူမယ်ဆိုတာမများလုံးမလားအမ
ဒါတချို့တင်ပြတဲ့အမတ်တွေကပေါ့နော်တချို့တင်ပြကိုယ်စားလှည့်တွေကတော့သူတို့ရဲ့ဒေသတွေကနေသွားရတာလာရတာအင်တာမခက်ခဲပါတယ်ဒီဟာတွေအတွက်အကုန်ကြစိတ်တွေမများပါတယ်ဆိုပြီးတင်ပြပါတယ်နောက်ပြီးတော့သူတို့ရဲ့မြို့နယ်တွေထဲမှာသွားပြီးတော့ကွင်းဆင်းပြီးတော့ပြည်သူတွေနဲ့ထိတွေ့ဖို့သူတို့ရဲ့တာဝန်တွေကိုထောက်ဆောင်ဖို့ဟာလေအကုန်ကြတွေများတယ်ဆိုပြီးတင်ပြပါတယ်အဲ့တော့ငါတို့ရဲ့ကိုယ်စားလှယ်တွေကတော့အနည်းစုလည်းဖြစ်တယ်။နောက်ပြီးတော့ဒီလောက်လည်းဝေးတဲ့ဒေသတွေကကိုယ်စားလှယ်တွေလည်းမရှိဘူးလေ။ချားပြရွက်ကောက်ပွဲမှာတော့ပါလာတဲ့ကိုယ်စားလှယ်တွေဆိုတော့အဝေးဆုံးလောက်ကမော်မြိုင်ပေါ့နော်မော်မြိုင်ဆိုတာလေဝေးတာမဟုတ်ဘူး။မော်မြိုင်တို့ကလောတို့ပေါ့ကျန်တဲ့နေရာတွေကအေးသခိုင်းပဲမကွေးပဲဒီလောက်ဝေးဝေးမဟုတ်တော့ငါတို့ကဒီကိစ္စတွေမှာအမပြောစရာမရှိပါဘူးကိုစရေတီးကတော့ဆုံးဖြတ်ထားပြီးသားပါဒီလာကတိုးပြတဲ့အခါကျလို့ရှိလို့ရှင်ရံပုံငွေတစ်ခုလုပ်မယ်ပေါ့နော်တိုးရတဲ့လာကတွေကအများစုနဲ့ရံပုံငွေတစ်ခုလုပ်ပြီးတော့ပြည်သူတွေအတွက်ပြန်ပြီးတော့သုံးမယ်ဆိုပြီးတော့ဆုံးဖြတ်ထားပြီးသားဖြစ်ပါတယ
်အမရေကျေးဇူးအများကြီးတင်ပါတယ်ကျမ်းပါပါစီခင်ဗျာ
ဟုတ်ကဲ့ကျေးဇူးတင်ပါတယ်ကိုခမောင်ဆွေးလက်ကျမ်းပါပါစီ